ချမရီဝန်နဲ့တင်ဆောင်လာတဲ့လေရင်ဟာယီမင်နိုင်ငံမျိုးတော်ဆာနာကိုရောက်သွားပြီလို့ ICRC နိုင်ငံတကာချက်ချင်းဒီအဖွဲ့ကပြောပါတယ်။ရေပေါ်လိုအပ်နေတဲ့စစ်ပစ္စည်းတွေကင်းလွတ်ခွင့်ရတာနဲ့လေချောင်းကရောရေချောင်းကပါရောက်လာတော့မယ်အကြောင်း ICRC အစိုးရအရာရှိ Dominic Steelhack Twitter လိုမျိုးကိုရက်ကတဆင့်ပြောကြားခဲ့တဲ့ကြားကပဲတောင်ပိုင်းစိတ်ကမ်းမျိုးဖြစ်တဲ့အီဒင်ကအခြေအနေတွေဟာကြီးမားတဲ့ဆိုးဝါးမှုတွေနဲ့ရင်ဆိုင်ရနိုင်တယ်လို့ ICRC ကအင်္ဂါနေ့မှာသတိပေးပြောကြားလိုက်ပါတယ်။ယီမင်နိုင်ငံမှာလွန်ခဲ့တဲ့သတင်းပတ်3ပတ်အတွင်းဖြစ်သွားခဲ့တဲ့တိုက်ပွဲတွေကြောင့်လူပေါင်း940ကျော်သေဆုံးပြီး1900ကျော်ထိခိုက်ဒဏ်ရာရခဲ့တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။တနင်္လာနေ့တုန်းကတော့တန်ပေါင်းများစွာသောစစ်ပစ္စည်းတွေယီမင်နိုင်ငံကိုပို့ပေးနိုင်ခဲ့တယ်လို့နိုင်ငံရဲ့ချက်ချင်းဒီအဖွဲ့ကပြောပါတယ်။ဒီတော့တွင်ယီမင်နိုင်ငံမှာပြိမိနေကြတဲ့အိန္ဒိယနိုင်ငံသားတွေကိုလေချောင်းကရောရေချောင်းကပါကဲတင်နိုင်ဖို့ကြိုးပမ်းမှုတွေမှာပါဝင်ကူညီဖို့နိုင်ငံပေါင်း23နိုင်ငံကအဆိုပြုလာတယ်လို့အိန္ဒိယအစိုးရကပြောပါတယ်။ဒီကယ်ဆယ်ရေးအစီအစဉ်ဟာအိန္ဒိယအစိုးရအနေနဲ့လိုအပ်လာရင်သူ့နိုင်ငံသားတွေကိုကူညီဖို့ဆန္ဒရှိတယ်ဆိုတာနဲ့အကူအညီလိုအပ်နေတဲ့တခြားနိုင်ငံသားတွေကိုလည်းအကူအညီပေးဖို့အစဉ်အသင့်ရှိတယ်ဆိုတာကိုပြသလိုက်တာပဲလို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီက Twitter လိုမှုကွန်ရက်ကဆင်ပြောကြားလိုက်ပါတယ်။အခုအချိန်ထိတော့သူ့နိုင်ငံသားပေါင်း3000ကိုအိန္ဒိယကကယ်တင်နိုင်ခဲ့ပြီဖြစ်ပါတယ်။ဂျီမီနိုင်ငံအတွင်းအလုပ်လုပ်နေကြတဲ့အိန္ဒိယနိုင်ငံသားထက်ဝက်လောက်ဟာတူနာပြုတ်တယ်လို့ဆိုပါတယ်။အိန္ဒိယကတခြားနိုင်ငံသားတွေကိုလည်းအကူအညီပေးကဲထုတ်ပေးနေတယ်လို့ဆိုပါတယ်။အဲ့ဒီထက်မှမြန်မာနိုင်ငံသားတွေလည်းပါဝင်နေဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။